သောတာရှင်များရှင်မနေ့ညနေပိုင်းကရန်ကုန်နိုင်ငံတကာလေးဆိုင်မှာဖမ်းဆီးခံခဲ့ရတဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ဦးစွေဝင်းဟာဒီကနေ့မှာတော့မန္တလေးတရားရုံးတစ်ခုမှာအမှတ်ခံနဲ့ပြန်လည်လာပါပြီ။ဆက်သွယ်ရေးပုံမှန်66ကားကြီးနဲ့သူ့ကိုစွဲဆိုထားတဲ့အမှုကိုတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကစုံစမ်းမြင်းများသတင်းပေးပို့ထားပါတယ်။
ဇူလိုင်30ရက်နေ့ညကရန်ကုန်ပြည်ဆိုင်ရာလေးစိတ်မှာပုံမှန်66ခန်းနဲ့ဖမ်းဆီးထိန်းသိမ်းခံလိုက်ရတဲ့မြန်မာနောက်အေတာချုပ်ကိုစီဝင်းကိုဒီကနေ့ညနေမှာတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးကနေအာမခံပေးလိုက်ပါတယ်။ဥဝေတူပါရာဇီကကြပြီးရဟန်းဘဝနိဋ္ဌိတန်သွားပြီးဆိုပြီးမန္တလေးရဟန်းတစ်ပါးရဲ့ပြောဆိုချက်ကိုကိုကားကပြီးခဲ့တဲ့မက်လာတုံးကတင်းဆောင်ပါရေးသားခဲ့တဲ့ပေါ်ကိုစီဝင်းဟာပုံမှန်66ခန်းကြီးနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။တချင်ကဥပဒေပြင်လို့သူတွေကိုမဘာသာတတိပေးဆိုရဲခေါင်းစဉ်နဲ့တတိတစ်ခုကိုဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့တွေကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေမျှခဲ့ပါတယ်။ဒီလိုဝေမျှမှုကြောင့်ဥဝေရသူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေကမန်းလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကပုံမှန်66ကားနဲ့အမှုဖွင့်တန်ကြားခဲ့တာဖြစ်ပါတယ်။လက်ရှိမှုနဲ့ပတ်သက်ပြီးကိုဆွေဝင်းရဲ့ရှေ့နေဥထီမောင်မြင့်ကအခုလိုပြောပြတာပါ
350တန်းခံဝန်သူ2ဦးနဲ့သူခံဝန်ချုပ်ချုပ်ဆိုပြီးတော့မှအမှုရင်ဆိုင်တဲ့ကာလမှာအချုပ်လွှတ်ထူးတည်ခွင့်ရပါတယ်ဒီအမှုကသူ့ရဲ့နိုင်ငံသားအခွင့်အရေးကတန်ကြားသူရှိလို့ဒါရဲကလည်းစုံစမ်းစစ်ဆေးပြီးတော့ဒါတင်ပြပေးတဲ့သဘောပေါ့တကယ်တမ်းပြောရင်တော့နိုင်ငံတော်မှာအကြီးဆုံးဒီတန်ခါအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်တန်ခါနိုင်ငံအဖွဲ့ကနေမှတရားမဝင်အဖွဲ့အစည်းဖြစ်ပြင်ညာထားတဲ့အဖွဲ့ဝင်တဦးကတန်ကြားတာဒီစတင်တန်ကြားစဉ်ကလေးကဥပဒေအရရေးယူဆောင်ရွက်ဖို့လိုအပ်ပါဘူးသို့တူပဲအခုစစ်စည်းမဲ့ကာလကြတော့သူတွေပို့ပြီးတော့ပြီးခဲ့တဲ့ဒီ2019ဇွန်လအတွင်းမှာမဘာသာဒီတရားမဝင်ဖွယ်စည်းဖြစ်တဲ့အတွက်ချက်သိမ်းမှုအမိန့်နဲ့ထွက်ထားပြီးပြီနောက်ဆုံးဇူလိုင်15မှာဆိုင်းမုတ်ဒီကချက်သိမ်းမှုဒီအခြေအနေရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းနေမှုဖြစ်ပါတယ်အမှုကတော့ဒါဒီပါသူအေးစီစီနဲ့အေးစီသွားမဲ့သဘောဖြစ်ပါတယ်ခင
်ကိုစီဝင်းကိုဇူလိုင်31ရက်နေ့မနက်9နာရီခွဲကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တရားရုံးမှာချုပ်ရမန်၃ရက်ရယူပြီးနောက်မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကိုလွှဲပြောင်းပေးရခဲ့လို့ရှင့်နေဥက္ကမောင်မြင့်ကပြောပါတယ်။အဲဒီလိုလွှဲပြောင်းပြီးတဲ့နောက်မှာတော့မန္တလေးကိုခေါ်ဆောင်သွားတာဖြစ်ပြီးမဟာအောင်မြေတရားရုံးကိုတင်ပို့ခဲ့တာဖြစ်ပါတယ်။မဟာအောင်မြေတရားရုံးမှာအာမခံရတဲ့အတွက်ကိုစီဝင်းဟာအမှုကိုအချုပ်လွတ်ထုချေခွင့်ရမှာဖြစ်ပါတယ်။ကိုစီဝင်းအနေနဲ့ဥရသူနဲ့ပတ်သက်ပြီးကိုကာရေးသားချက်ဟာဥပဒေနဲ့ညီဆွမှုမရှိဘူးလို့တာသနာရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကသဘောထားထုတ်ပြန်ပေးခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာရောက်အဖမ်းခံဖို့အခုလကုန်မှပဲမန်လင်းရဲကကိုစီဝင်းကိုအကြောင်းကြားခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့လည်းမန်လင်းရဲတပ်ဖွဲ့ကိုအကြောင်းကြားထားပြီးဖြစ်ပါတယ်။ကိုစီဝင်းအနေနဲ့မင်းညာကထိုင်းနိုင်ငံကိုထွက်ခွာသွားတာဟာလာမယ့်ဩဂုတ်လ3ရက်နေ့မှာတွားရောက်အဖမ်းခံမှာမို့အလုပ်ကိစ္စအလွဲပြောင်းအတွက်ထိုင်းနိုင်ငံကိုတရက်ကြာထွက်ခွာဖို့ဖြစ်တယ်လို့သူနဲ့နှီးဆက်သူတွေကတော့ပြောပါတယ်။အခုလိုမင်္ဂလာတုံလေးစိတ်အများပြည်သူမြင်မှသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့လည်းရဲစခန်းမှာတွေ့ဆုံစဉ်ကိုစီဝင်းကပြောကြောင်းမြန်မာနောင်တည်င်းထောက်ချုပ်ကိုထက်ခေါင်းင်းကပြောပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်မာဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန်းလေးမဟာအောင်မြေအမှတ်9ရဲစခန်းမှာဥရတူကိုအသေးဖြတ်မှုနဲ့ကိုစီဝင်းကိုပုံမှန်66ခါပုံမှန်295ကလို့နဲ့လွန်ခဲ့တဲ့မတ်လကလေးကအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါလိမ့်ရှင်